တရုတ်မှာတော့ဗဟိုဘဏ်ဒုက္ခရတယောက်ကိုဖမ်းဆီးစစ်ဆေးနေတယ်လို့တရုတ်ကွန်မြူနီပါတီရဲ့အာဂရီလိုက်စာမှုတက်ချင်အဖွဲ့ကကြေညာလိုက်ပါတယ်။ဗဟိုဘဏ်ဒုက္ခရ6ယောက်ထက်ကတယောက်ဖြစ်သူဖန်ဂျီ5ကိုကြီးလေးတဲ့စီမင်းဥပဒေချိုးဖောက်မှုနဲ့စုံစမ်းစစ်ဆေးနေတယ်လို့ဗဟိုစီကန်းစစ်ဆေးကော်မရှင် CCDI ကဒီနေ့စနေနေ့မှာကြေညာလိုက်တာပါ။အွန်လိုင်းပေါ်မှာထုတ်ပြန်ထားတဲ့ကြေညာချက်အတူလေးထဲမှာဘယ်ဥပဒေစီကန်းဥပဒေကိုချိုးဖောက်လဲဆိုတာကိုတော့အသေးစိတ်မရှင်းပြတာပဲ။အသက်58နှစ်ရွယ်ဖန်ဟာပန္နရာရှိဘွားကနေဘူပန်ဒုက္ခတာဝန်ကို2015ခုနှစ်ထက်ကတာဝန်ယူနေတာဖြစ်တယ်လို့တော့ပြောထားပါတယ်။သူကအရင်တရုတ်ဆောက်လုပ်ရေးဘဏ်နဲ့ယင်းနှိမ့်နှံမှုဘဏ်တွေမှာအဆင့်မြင့်ရရှိတာဝန်တွေထမ်းဆောင်ခဲ့ပြီးတရုတ်နိုင်ငံမှာ Digital ငွေကြေးသုံးစွဲလာရေးကိုအဓိကဦးဆောင်လုပ်ခဲ့သူဖြစ်ပါတယ်။တရုတ်သမ္မတရှီဂျင်ပင်တတိယကြိမ်ခေါင်းဆောင်တာဝန်ကိုသမိုင်းဝင်ယူဖို့အတည်ပြုခဲ့တဲ့တရုတ်ပြည်သူကွန်ကရစ်ညီလာခံကျင်းပပြီးတဲ့နောက်မှာဘူပန်ဒုက္ခတာသူပထမဆုံးဖက်စီခံရတာပါ။အချင်းပြတ်ချစားတယ်လို့ဆိုတဲ့တရုတ်ကွန်မြူနီပါတီတွေကဗန်ဒါယီကန္နာပိုင်းတာဝန်ရှိသူတွေပေါ်မှာရည်ရွယ်မှုတွေကိုသမ္မတရှိကပြီးခဲ့တဲ့နှစ်ပိုင်းတွေအတွင်းတိုးမြင့်လှုပ်ဆောင်နေပါတယ်ခင်ဗျာ။